အစ္စရေလဝန်ကြီးချုပ်ဘန်ဂျမင်နီဒန်ယာဟူမလအစောပိုင်းမှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုလည်ရောက်တဲ့အခါသမ္မတဘရာကိုဘာမာကတွေ့ဆုံမှာမဟုတ်ဘူးလို့သမ္မတအင်ဂျီရောကပြောပါတယ်။မစ္စတာနီဒန်ယာဟူဟာအထက်အောက်လွှတ်တော်နှစ်ရပောင်းကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောဖို့လာရောက်မှာပါ။ကာလစီကြာကင်ဆယ်လာတဲ့မူဝါဒနဲ့စည်းကမ်းတွေကြောင့်တခြားနိုင်ငံတွေရဲ့အကြီးအကဲတွေသူတို့နိုင်ငံမှာရွေးကောက်ပွဲနဲ့နှိကက်နေတဲ့အချိန်မျိုးအမေရိကန်ကိုလာရောက်ရင်အမေရိကန်သမ္မတကမတွေ့ပါဘူးလို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရအမျိုးသမီးကကြတဲ့ပရင်းနေမှာပြောပါတယ်။မစ္စတာနီဒန်ယာဟူဟာအစ္စရေးမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်သတင်းနှစ်ပတ်အလိုမလ3ရက်နေ့မှာဝါရှင်တန်ဒီစီမြို့တော်ကိုရောက်လာမှာပါ။မစ္စတာနီဒန်ယာဟူရဲ့ခီးစဉ်နဲ့ပတ်သက်ပြီးသမ္မတဥဘာမားရဲ့နိုင်ငံရေးအတိုက်အခံအောက်လွှတ်တော်ရီပူဘလစ်ကန်ခေါင်းဆောင်ဂျွန်ပီနာကကြိုတင်မျှော်လင့်မထားဘဲဗိုလ်ထုနေမှာကြေညာပြီးတဲ့နောက်အင်ဂျီရောဘက်ကအခုတုံ့ပြန်ချက်ထွက်လာတာပါ။ကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောဖို့အမေရိကန်ပြည်ထောင်စုအပေါ်အစွန်းရောက်အစ္စလမ်တွေနဲ့အီရန်နိုင်ငံတို့ရဲ့ပြင်းထန်တဲ့ချင်းကြောက်မှုတွေအကြောင်းပြောဖို့ဂျူးနိုင်ငံတော်အကြီးအကဲကိုဖိတ်ကြားထားတာဖြစ်တယ်လို့မစ္စတာဘီနာကပြောပါတယ်။